ကင်မရာကြီးကလည်းပြောနေတယ်ဘူးဝင်ကြီးကလည်းပြောနေတယ်မြန်မာနိုင်ငံမှာရိုဟင်ညာဆိုတာမရှိပါဘူးလို့ပြောနေတယ်ဒါပေမဲ့နိုင်ငံတကာရောက်ဒီရိုဟင်ညာအရေးလှုပ်ရှားသူတွေကတော့လူသီးတော်မောင်းနှံမှာနေထိုင်တဲ့မွတ်စလင်အများစုဟာရိုဟင်ညာဖြစ်တယ်လို့ပြောနေကြပါတယ်ခင်ဗျအဲ့ဒီပေါ်မှာဝင်ကြီးရဲ့သဘောထားအပြုအတည်ပြတယ်ခင်ဗျအ
ေးဗျာသူတို့ပြောနေတဲ့ရိုဟင်ညာဆိုတာဘေဟာဝကြီးပြောတယ်လို့သူတို့သိစိုးပေါ့ကျွန်တော်ပြောတာကတော့သူတို့လူမျိုးစုတရားမဲ့ဒီမှာပြထားတဲ့မြန်မာနိုင်ငံမှာရှိတဲ့လူမျိုးစုတရားကြုံတဲ့မှာရိုဟင်ညာဆိုတာပါတော့အားပြပြောရဆိုရင်ကျွန်တော်ဒီဝိချက်ကူလေးလက်တက်ကစားပြီးထုတ်တယ်ဒီ document တွေဒီစက်ဒီရည်မှာလို့ရညာဆိုတာပါတော့ကျွန်တော်ဒီထုတ်လိုက်ရပြီးနောက်ပိုင်းမှာအကောင့်ဆုံးနှစ်ချိန်ကောက်ခဲ့တာဆော်လိုက်ဒီ subject တွေမှာကျင်း1983မှာကျင်းနှစ်ချိန်လုံးမှာလည်းအဲ့ဒီရိုဟင်ညာဆိုတဲ့လူစုမပါဘူးတကောင်ဆင်းဆိုတာမြန်မာနိုင်ငံမှာရှိတဲ့လူတွေအားလုံးထိတ်ကောက်တဲ့ကြောင်းဒီနာမည်ပါတယ်အဲ့တော့ကျွန်တော်ပြောတာကရိုဟင်ညာမရှိဘူးဆိုတာကကျွန်တော်နိုင်ငံထဲမှာတည်တရားဝင်ပေါ်ပြတဲ့လူမျိုးတရားတော်ဒီနာမည်မျိုးဘယ်တော့မှကျွန်တော်တို့မရှိခဲ့ဘူးထို့ကြောင့်ရိုဟင်ညာဆိုတဲ့လူမျိုးနိုင်ငံထဲမှာမရှိဘူးလို့ကျွန်တော်အဲ့ဒီထောက်ထားလို့ပြောတာပ
ါဘူးမိနစ်တော့ဆိုရင်လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးဒရက်မစ်ချယ်ရုံးနဲ့တွေ့ခဲ့တယ်နောက်ကုလသမဂ္ဂအရာရှိတွေနဲ့လည်းဂျပန်ရာကဆိုလို့တွေ့တယ်ပေါ့လေဒီကုလသမဂ္ဂတို့အမေရိကန်တို့ရဲ့အမြင်ရောဘယ်လိုရှိပါလဲခင်ဗျာဒီရိုဟင်ညာဆိုတဲ့အသုံးနှုန်းဒီလူမျိုးနဲ့ပတ်သက်ပြီးတော့ပါဘူး
ဒီရိုဟင်ညာဆိုတဲ့ပတ်သက်တဲ့အသုံးနဲ့ပတ်သက်ပြီးတော့ကျွန်တော်တွေ့တဲ့နိုင်ငံတကာအဖွဲ့အစည်းတွေရောမလေးရတွေ့တဲ့အမေရိကန်အသံမကြီးတွေရောဒါနဲ့ပတ်သက်လို့အငြင်းပွားစေတဲ့တစ်ခါမှမရှိခဲ့ပါဘူးတော်တော်များများတော့ဒီရခိုင်ပြည်ဆိုင်နဲ့ပတ်သက်ပြီးတော့တော့ဘူးသူတို့ဒီဘက်မှာဒီလိုပြိပခါမျိုးပြန်မပြေအောင်ဗနီးမေတူကိုတိုက်ပွဲကိုတင့်နေဆိုတဲ့အချက်တွေကိုဆွေးနွေးကြတာပါတယ
်ရခိုင်ပြည်ထနာဒီလောက်ထိစိုးစိုးဝါဖြစ်ခဲ့ရတာအနောက်ဖက်နယ်ဆက်ကိပောက်မလုံခြုံမှုလို့လည်းတချို့ကတုံ့ပြန်တာရှိပါတယ်အထူးသဖြင့်ဒီနယ်ဆက်မှာတော်ဝင်ထမ်းဆောင်ခဲ့ကြတဲ့ဆိုရဆက်ဆက်ကနတ်ဆက်ကအဖွဲ့အစည်းအပါဝင်လောက်ကအဖွဲ့အစည်းအပါဝင်ပေါ့လေအဂတိလိုက်စားမှုတွေအကြောင်းဆိုပြီးတော့လည်းတညိုးတူဆွဆွဲတာရှိပါတယ်ဝင်ကြီးတွေရောဘယ်လိုများခံယူပါလဲခင်ဗျာ
မှန်ပါတယ်ခင်ဗျာဟိုဒီဆွဆွဲချက်တွေကျွန်တော်လည်းကြားပါတယ်အဲ့တော့ဒီဆွဆွဲတယ်ဆိုတဲ့နေရာပဲအထောက်ထားပြည်ပြည်ဆိုလို့ရှိနေတာအဲ့တော့အခုဒီမှာရှိနေတဲ့ဟိုရောက်နေတဲ့ဒီပင်ကလေးလူမျိုးတွေများပြားလာခြင်းဟာသူတို့ပြောနေတဲ့နေဆက်မှာတော်ဝင်ထမ်းဆောင်တဲ့ပုံစံတွေကြောင်းဆိုတာတဲ့တမိုင်းဟိုလည်းလည်းတည်ပါနံပါတ်1ကကျွန်တော်တို့မြန်မာနိုင်ငံထဲမှာဒီ1820ခုနှစ်မတိုင်နေရရမှတ်တမ်းမှရရဘယ်လိုနိုင်ငံသားမှမရှိဘူးလို့အတူတူသိရတယ်။အဲ့တော့1824မှာအင်္ဂလိပ်မြန်မာပြမစက်ပွဲဖြစ်တယ်။ဖြစ်တော့မြန်မာနိုင်ငံအနောက်ခြမ်းအခုသမီးဒီရခိုင်ပြည်နယ်ဟာဒီဗြိတိသျှနဲ့အကြတယ်။အဲ့ဒီကနေစပြီးတော့လူဝတ်ချက်တွေရမလေးရလူဝတ်လူဝတ်ချက်တွေရစသဖြင့်ဒီလိုလူဝတ်ချက်တွေရတစ်ဖက်နိုင်ငံမှာနေတဲ့ဘင်္ဂလီဆိုတဲ့လူမျိုးစုကသူတို့နိုင်ငံကိုစပြီးကြောက်လာတယ်အခြေချတယ်လူဒီနေတိုင်းအဲ့တော့နံပါတ်1ကဘယ်တော့မှနိုင်ငံသားသားရေလို့အခြေချနေတဲ့ကိမရှိခဲ့တဲ့ကျွန်တော်နိုင်ငံမှာစပြီးတော့ဒီလိုလူသားစဝင်လာတာဘယ်ဝန်တန်းတော့မဟုတ်ဘူးနံပါတ်1ကနေချက်စနစ်ကြောင့်လူပြောရတာအဲ့တော့1824ခုနှစ်ကနေစခဲ့တဲ့ဒီကျွန်တော်သူများလက်အောက်မှာနေခဲ့တဲ့အခြေအနေဟာ1948ခုနှစ်ကျွန်တော်ရက်လေးရင်းနေလွတ်လာရတဲ့အထိဆိုဒါကိုကျွန်တော်ဝန်တိတိုင်းတိပေါင်း120ရောက်ရှိတယ်အဲ့ဒီကာလကျွန်တော်သူများလက်အောက်မှာနေခဲ့တာအဲ့တော့သူများလက်အောက်မှာနေခဲ့တော့ဘာဖြစ်တယ်လဲကိုယ်ကမှကိုယ်ခံရလို့မရှိဘူး။ကိုယ်နိုင်ငံကိုကာကွယ်လို့မရှိဘူး။ဟလာကိုယ်လူမျိုးကိုယ်ပါကိုယ်ကာကွယ်ခင်မရှိတဲ့သဘောဖြစ်တာ။ကျွန်တော်နိုင်ငံသားနဲ့တခုမှသွေးမဆက်ခဲ့လို့ရတော့ဘယ်လိုမှကိုယ်နိုင်ငံသားဖြစ်စရာအကြောင်းမရှိဘူး။အဲလွတ်လာရပြီနောက်ပိုင်းမှာလည်းဗင်္ဂလီပါဝင်နိုင်ငံသားတွေဆက်ပြီးတော့နေထိုင်ပေါက်ဖွားခွင့်ရှိတယ်။အဲ့ဒါကတော့ပြောရဲနေဆက်ဒီတာမှာတောင်းတော့လို့ပြောမဟုတ်ဘူးဆိုတာရှိတယ်။ဒီဒီဘက်ပိုက်ရောက်လာတဲ့ခါကျတော့1962တော့ရောက်စီခဲ့ရပါတယ်။နောက်ပိုင်းမှာဒါနဲ့ပတ်သက်ပြီးတော့နိုင်ငံသားဥပဒေကိုပြန်ပြီးတော့ခုန48ခုနှစ်ပြည်မှုဥပဒေတို့48ခုနှစ်ရွေးချယ်ရေးဥပဒေတို့မှာရှိတဲ့ချွေးအနာချက်တွေကိုတော့82ခုနှစ်မြန်မာနိုင်ငံသားဥပဒေဆိုတာပြတ်ထွက်လိုက်တယ်။အဲ့ဒီဥပဒေမှာတက်လာကြည့်ပါလား။အင်တာမမြန်မာတားလာဆွေးတာ။ဒီဘင်္ဂလီဘက်ဆိုတာပြောတယ်နော်။ဒီဘင်္ဂလီလူမျိုးစုတစ်ခုကနိုင်ငံသားဖြစ်ချင်တယ်ဆိုရင်ရှောက်ခွင့်ရှိတယ်။အဲ့လိုရှောက်တဲ့ခါမှာသူ့မှာပြည့်စုံအောင်အချက်တွေတော့ရှိပါပေါ့။နော်ဥမာဗျအချက်ကြီးလေးပေါ့။ဟလာသူ့ရဲ့အဖိုးဘွားဒီနေရာမှာဒီဟလာဒီနေရာမှာတည်တယ်သူဖေဖေဒီမှာနေဒီမှာဒီမှာတည်တယ်သူလည်းဒီမှာမွေးတယ်ဒီမှာဆက်နေဖို့ဆန္ဒရှိရဲဆိုရင်ရှောက်ခွင့်ရှိတယ်အဲ့လိုအချက်လက်တွေနဲ့ပြည့်စုံမှုလိုတယ်အပြင်မှာစကားပြောတာပဲစသည်ဖြင့်အဲ့လို criteria နဲ့ပြည့်တဲ့ကောင်ကဆက်ရှောက်ခွင့်ရှိတယ်ခက်နေတာကတချို့ဒီဘင်္ဂလီရုပ်ထွက်နေတဲ့လူတယောက်ကနိုင်ငံကကြိုက်တာလို့ရှိတယ်ဒါကတော့လောက်ဝကအဖြစ်လက်စားပြီးလက်စားကပြီးလက်စားပြီးလို့ဒီလိုလေးအပြင်မှာတတ်တာအခုတော့နိုင်ငံသားတော့နော်တိုက်တပါးသားကနေဒီကကိတဲ့လာဆာရောစပရိစာသူတို့ကအချို့ကဥပဒေရပြစ်လာတဲ့နိုင်ငံသားရှိတယ်။ဥပဒေရပြစ်လာတဲ့နိုင်ငံသားဆိုတာ1948ခုနှစ်မတိုင်မီနှစ်ပေါင်းရာချီပြီးတော့အဖိုးဘွားဒီမန်ဒီမန်ဒီအဖေဖေဒီမန်ဒီဒီမန်ဒီဒ ူဒီမှာမွေးဒီမှာကြီးအဲ့လူတွေကရှောက်ပိုင်မရှိတာပဲရှောက်ပြီးတော့ဖြစ်တဲ့လူတွေလည်းရှိတယ်။နောက်ဟိုခက်ဟိုခါကအဲ့လိုနိုင်ငံသားတွေအတိမပြုတဲ့လူတွေကဒီဥပဒေမှာဆက်ပြီးတော့အတိမပြုခံရတာရှိတယ်။အဲ့တော့အဲ့လူကအသားကြီးကတမျိုးနော်ဟိုဟိုသူရဲ့ပုံမှန်တာတမျိုးဒါကိုင်တော့ဒါမတရားလုပ်တယ်လို့ထင်ကြတော့သူတော့ဒီလိုပုံပုံသိဥပဒေဖြစ်တယ်ကျွန်တော်ကဝင်ရက်ကတောက်ပြောလာဖို့ဖြစ်စစ်မှန်ကတော့တကယ်တူပ
ါတမရိုင်းဦးသိန်းစင်လည်းပြီးခဲ့တဲ့၃ဘက်လောက်ကပေါ့လေပြောခဲ့တာရှိပါတယ်ကုသီတောင်မုံတော်ဒေတာပင်ကလေးအများစုကခုနကဝင်ကြီးပြောသလိုပဲမွေးနှုံအဆမတန်တိုး
ပါတယ်တိုးပ
ါဒီဝင်းနှုံတိုးရတဲ့ကိစ္စကိုဖြေရှင်းဖို့ကလည်းဝင်ကြီးတို့လာဘဘဝင်းဌာနမှာတာဝန်ရှိတယ်ပေါ့လေဆိုတော့ဘယ်လိုတွေပြန်ဆောင်ရွက်တော့ရှိပါလဲခင်ဗျာ
လာဘဘဝင်းဌာနကလည်းဘူးပေါ့ဗျာအခုလုံးတာဝန်ရှိတယ်ပေါ့ခုဒါတော့ဒီရခိုင်ရခိုင်နဲ့ပတ်သက်တော့နိုင်ငံတော်ကလည်းဒီ at present ချင်းကိုဘလို့ဘလို့ကျွန်တော်တို့ဒီနေ့အကြောင်းကိုဆောင်ရည်ရေဒိုပလေးရမလားလဲရေရှိပလေးရမလားလဲဒါမျိုးကျွန်တော်တို့ road map လို့ပေါ့နော်ဆွဲပြစီမဆွဲကိုစီမံနေပါလေနိုင်ငံတကာအတွေ့အကြုံရှိတဲ့ပုံပုံတွေမှာပေါက်ဆက်ပြီးတော့မကြခင်ကတို့ workshop တို့လုပ်ဒီပြဿနာဘလို့ handle လုပ်မယ်ဆိုတာဒီလိုဆောင်ရည်ထားတယ်ရှိပါတယ်ဟိုကျွန်တော်ရဲ့ကိုယ်ပိုင်ယူဆချက်ကိုပြောမယ်ဆိုရင်ဒီဝင်းလုံးများတာကျွန်တော်တို့ထိတ်တယ်တချို့ဟာကြတော့လေပညာအခြေခံနေပါတယ်ပေါ့အဲ့တော့ဒီပညာအခြေခံများအောင်တို့တချို့ကြတော့လေပြမလူဖွဲ့စီတဲ့ဒီကလေးတွေအထီးတွေ့ရတယ်ရှိရှိပေါ့အဲ့တော့ကျွန်တော်တို့ဒီလိုတိတွေ့ပေးတယ်တချို့ကလည်းဒီကလေးမွေးတဲ့ကိစ္စမှာပဲအချိန်ကုန်မနေအောင်ကျွန်တော် job opportunity ဒါတွေကျွန်တော်တို့ဘာတိပေးမယ်စသည်ဖြင့်ရေလိုရေစီမလေးတွေချပြဆောင်ရှိပါတယ်ဒါတွေကကျွန်တော်တို့မကြခင်မှာပဲဗေဒီပဲကိုဆောင်ရမှာဆိုတော့ player တိစိထွက်လာလို့ဝင်
ယူခင်ယူ RFP ရကျေးဇူးများတင်ပါတယ်
ကျေးဇူးတင်ပါတယ်ကျွန်တော်တို့